တရုတ်မြန်မာနယ်စပ်ကိတ်နှစ်ခုကိုအင်္ဂါနေ့မှပြန်ဖွင့်ပေးဖို့သဘောတူထားပေမယ့်တရုတ်နိုင်ငံဘက်ကဖွင့်မပေးသေးတာကြောင့်မြန်မာဘက်ကကုန်စည်တွေတင်ဆောင်လာတဲ့ကားတွေနယ်စပ်မှာစောင့်ဆိုင်းနေကြရတယ်လို့ကမ်ပိုက်တီနယ်စပ်ကုန်တယ်များတင်တာဝန်ရှိသူတဦးကပြောရေးကိုပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင်
ဒီဝီဒီယိုဝင်မှုကချင်ပြည်နယ်ကံပိုက်တီနယ်စပ်ကိတ်မှာစောင့်ဆိုင်းနေတဲ့ငပြောတင်ထားတဲ့ကုန်တင်ကရာနဲ့ချီပြီးရှိနေပါတယ်။ဒီဇင်ဘာ9ရက်မှာကံပိုက်တီနယ်လွယ်ကျဲနယ်စပ်ကိတ်ကိုပြန်ဖွင့်ပေးမယ်လို့တရုတ်ဘက်ကကနအူးသဘောတူထားပေမယ့်လက်တွေ့မှာမဖွင့်သေးတာကြောင့်အခုလိုကုန်ကားတွေပိတ်ဆို့ခဲ့ရတာပါ။အစောပိုင်းမှာတော့အော်တိုဘားလ9ရက်မှာဖွင့်ဖို့စီစဉ်ခဲ့ပ
ဝင်ဆက်ဘာမှမရှိဘူး။ဒါပေမဲ့ဒီပုံမှန်ဒီဘက်ကရအဲ့ဒါ regulatory ဖြစ်နေကြတာပေါ့။လောကကုန်ကားတွေအကုန်ကြီးမှုလို့ဒီဒီမှာလေဝိုင်းမော်တစ်ယောက်မှလည်းတန်းတီးပြီးတော့စောင့်နေတာပြည်နေတာပဲပေါ့နော်။အရင်ကြီး900လောက်ရှိတယ်။ခုကပမာတရားကားကအစီ900ဝင်ခိုင်းနေသလိုအဲ့အစီ900တန်းစီနေကြတယ်။
တရုတ်ပြည်ထဲဝင်မှုတန်းစီနေတဲ့ကုန်ကားအများစုကတစ်ရှူးငပြောတင်ထားတဲ့ကားတွေဖြစ်ပါတယ်။တစ်ရှူးငပြောဆက်ပြိုးတွေကိုတရုတ်လုပ်ငန်းရှင်တွေကပိုင်ဆိုင်နေဆိုပေမဲ့လည်းတရုတ်အစိုးရဘက်ကလက်တလောမှာဒီဂိတ်တွေကိုပြန်ဖွင့်ပေးဖို့မရေမယားဖြစ်နေပြီးမြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်ပိုင်းမတိမငြိမ်အခြေအနေတွေနဲ့ဆက်နွယ်နိုင်တယ်လို့လည်းကုန်တွေကယူဆနေကြပါတယ်
။ဒီကုန်ကားအစိုးရဒီမှာပြောလောက်ကိုဘီးကုန်ဆိုင်တာနော်ဆိုင်ယောဂာနဲ့နိုင်ငံရင်းနဲ့နေနေတဲ့ဆောက်ဆော်တော့ပြီနော်ဆိုင်ယောဂာလိုပဲအကြောင်းပြတော့ပေါ့နိုင်ငံရေးသူတို့ကခံထားလိုက်တော့ပေါ့ပြောမယ်ဆိုဒီတိုင်းတိယောက်ကအန်ယူစီရောစီဆုံနိုင်ရောခွာနေတဲ့ဆောက်ဆော်တင်မလားဟုတ်ဒါမှကြည့်ကြည့်နေနေမလို့ကြည့်ဖြစ်နေတာလေလူလူလူလူဖြစ်နေလေငါကခိတ်ပေါက်တယ်ကိုလူလူလူလူဖြစ်နေတာသူတို့တွေတွားရင်လည်းမိုင်းမိုင်းခွဲခံရမှာလားပေါ့နော်ပတိတိတိုက်ခိုက်ခံရမယ်မသိဘူးအဲ့တော့အဲ့ဒီလူကြောင့်မလို့ပြုတ်ပြီးခွေနေဆိုတော့ဒီမျိုးဖြစ်သွားမှရှင်နေ
ကံပိုက်တီနဲ့လွဲကျဲနေဆက်ကိတ်ကိုတရုတ်ဘက်ကဇူလိုင်လလဲကလေးကကက်ယောဂအကြောင်းပြပြီးပိတ်ထားခဲ့တာပါတရုတ်မြန်မာနေဆက်ကုံတွေရေးမှာရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကုံတွေရေးစုံပြီးရင်ကချင်ပြည်နယ်ဒီဂိတ်နှစ်ခုကလည်းအထိုက်အယောက်အရေးပါတာဖြစ်ပါတယ်မူဆယ်မှာလည်းကြံစင်းကြော့ကိုမကြသေးခင်ကဖွင့်ပေးလိုက်ပေမဲ့တရုတ်ဘက်မှာအကောက်ခွန်စနစ်တွေအပြောင်းလဲလုပ်ထားတာကြောင့်အချိန်ကြန့်ကြာပြီးမြန်မာဘက်ကတီးနှံတွေပျက်စီးနေရပါတယ်ကက်ယောဂအကန့်အသတ်တွေထက်ပုံမှုဆိုးရွားတဲ့ကန့်တတ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ကုန်တယ်တွေကပြောပါတယ်ခင်ဗျာ